ကာဇာဒေသထဲကဟာမတ်စ်တို့ကိုသာပုံမပစ်မှတ်ထားတဲ့စစ်ဆင်ရေးမျိုးပဲလို့ဖို့အမေရိကန်သမ္မတအင်ပီရိုကနိုင်ငံတော်လုံခြုံရေးအကြံပေးဂျိတ်ဆိုလဗန်ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူကိုပြပပြောဆိုလိုက်မယ်လို့ခန့်မှန်းရပါတယ်။ကာဇာကမ်းမြောင်ဒေသတဲ့အစ္စရေးတပ်တွေကဝေဟင်မြေပြင်ထိုးစစ်ဆင်နေတာကြောင့်ပြည်သူတွေအထိဒုက္ခရောက်နေကြတာပါ။ကာဇာဒေသတောင်ပိုင်းရာဖာနေဇက်မြို့ကိုစစ်ဆင်ရေးအပြည့်အဝမလုပ်ဖို့နဲ့အပြည့်ခတ်ရစရေးသဘောတူညီမှုရအောင်ဆလဗန်ကအစ္စရေးကိုတိုက်တွန်းလိုက်မယ်လို့ခန့်မှန်းရတယ်လို့လည်းတနင်္ဂနွေနေ့မှာကျင်းပတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲသမ္မတအင်ပီရိုကပြောဆိုခဲ့တာပါ။ဖရာဖာမြို့ကိုဟာမတ်စ်တို့ရဲ့နောက်ဆုံးအမခန့်နဲ့မြေဖြစ်အစ္စရေးတို့ကယူဆထားတာပါ။ဒါပေမဲ့လည်းကာဇာကမ်းမြောင်ဒေသကနေရပြောင်းရွှေ့နေရတဲ့ပြည်သူတွေလည်းရာဖာမြို့မှာခိုလုံနေတာပါ။စစ်ဆင်ရေးမစတင်ခင်ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကရာဖာမြို့မှာပါလက်စတိုင်းပြည်သူတိတိကျကျ၄သန်းလောက်ရှိပါတယ်။အဲဒီနောက်ပိုင်းပြေးစရာမြေမရှိရဲ့ပဲနဲ့ရာဖာမြို့ကနေထွက်ခွာသွားတဲ့လူပေါင်းက၈သိန်းလောက်ရှိတယ်လို့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအဖွဲ့ UNRWA ကစတင်နေမှာပြောပါတယ်။